တခန့်ကြီးနေလဲမှာတိုက်ပွဲတွေဖြစ်ပေါ်နေတဲ့တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုဒုက္ခတွေပြီးနောက်ထပ်တင်းချောင်မလာအောင်ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်မှာနှစ်နိုင်ငံနယ်စပ်ကိုပိတ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdulmoman ကပြောကြားလိုက်ပါတယ်။ဒါပြင်မြန်မာစစ်တပ်ကအရင်ကမွတ်စလင်တွေကိုတိုက်ခိုက်ခဲ့တယ်နဲ့အခုတော့ဗုဒ္ဓဘာသာဝင်ဟိန္ဒူတွေနဲ့တိုင်းရင်းသားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးမိုမန်ကဝေဖန်ခဲ့ကြောင်း Times of India သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်ဗုဒ္ဓဘာသာဝင်နဲ့ဟိန္ဒူတွေပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာနေကြတာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ဒုက္ခသည်တွေထပ်ပြီးတော့လက်မခံနိုင်တော့တဲ့အတွက်မျိုးဆက်ကိုပိတ်ထားရတယ်လို့လည်းအိန္ဒိယနိုင်ငံကခီးမထွက်ခွာခြင်းဝန်ကြီးမိုမန်ကသတင်းထုတ်ပြန်ကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကသူ့နေဆက်မှာလမ်းဖွင့်ပေးထားတဲ့အတွက်ဒုက္ခသည်တွေတစ်ခေကြီးဝင်ရောက်နေတာဖြစ်ပြီးတော့အခုတော့တခြားနိုင်ငံတွေကပါသူ့နေဆက်တွေကိုလမ်းဖွင့်ပေးထားမယ်ဆိုပို့ကောင်းမှာဖြစ်ကြောင်းလည်းပြောပါတယ်။တချို့နိုင်ငံမှာပဲဘင်္ဂလားဒေ့ရှ်နေသားဆောင်တဲ့ BGB ကလည်းမြန်မာနဲ့နယ်နိမိတ်ချင်းထိဆက်နေတဲ့ဘန်ဒရာဗင်ပြည်နယ်ရူမာဒေသမှာအင်အားဖြည့်ဖို့အတွက်တပ်တွေကိုဆစ်လွတ်ထားတယ်လို့ပြောပါတယ်။မကြာခင်ရက်တွေအတွင်းဗုဒ္ဓဘာသာဝင်မိသားစု38စုအပါအဝင်မြန်မာနိုင်ငံသား150လောက်နေဆက်ကြော်ဖြတ်ပြီးဝင်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ်။